ထိုင်းတော်ဝင်မင်းသမီးဥပောရတနာကိုဝန်ကြီးချုပ်ဖြစ်ရွေးကောက်ပွဲဝင်ပြန်ရေးအဆိုပြုခဲ့တဲ့အဓိကတိုက်ခန့်ပါတီကိုထိုင်းနိုင်ငံအခြေခံဥပဒေဆိုင်ရာတရားရုံးကမနေ့တုန်းကပဲပယ်ဖျက်လိုက်ပါလေအခုလာမယ့်24ရက်နေ့မှာရွေးကောက်ပွဲတွေထိုင်းနိုင်ငံမှာကျင်းပတော့မှာဖြစ်လို့ရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုမှာထိုင်းရော့ခ်ဆာချတ်ပါတီကိုဖျက်သိမ်းဖို့တရားရုံးကအမိန့်ချလိုက်တာလည်းဖြစ်ပါလေအခုလိုတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်လက်ရှိထိုင်းစစ်အစိုးရနဲ့နှိစက်တဲ့နိုင်ငံရေးပါတီတွေပေါ်မှာအနိုင်ရမဲ့အခွင့်အရေးတွေထိုင်းရော့ခ်ဆာချတ်ပါတီအတွက်ဆုံးရှုံးစေခဲ့ပါတယ်ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကစပြီးတော့အာဏာသိမ်းအုပ်ချုပ်လာနေခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာထိုင်းရော့ခ်ဆာချတ်ပါတီရဲ့အမှုဆောင်ဖွဲ့ဝင်တွေကိုနိုင်ငံရေးလုတ်ပိုင်ခွင့်10နှစ်လဲဖျက်သိမ်းတယ်လို့ဆိုပါတယ်ဒီလို့ရကြောင့်မကြာခင်ကျင်းပတော့မယ့်ရုပ်ောက်ပွဲတွေဟာတရားမျှတမှုရှိနိုင်ပါမလားဆိုပြီးတော့စိုးရိမ်မှုတွေကိုဖြစ်ပေါ်လာနေစေပါတယ်မင်းသမီးဥပောရနာကိုဝန်ကြီးချုပ်ဖြစ်ဝင်ရွေးခံမှုထိုင်းရော့ခ်ဆာချတ်ပါတီကဖေဖော်ဝါရီလ10ရက်နေ့မှာရွေးချယ်တင်မြှောက်ခဲ့တာပါအခုလိုရွေးကောက်ပွဲဝင်ရွေးခံမဲ့ကိစ္စဟာအခြေခံဥပဒေနဲ့လည်းမညီညွတ်ဘူးတင့်လည်းမတင့်တော်ဘူးဆိုပြီးတော့သူ့ရဲ့မောင်ဖြစ်သူဘရင်မဟာဝီဇယလောင်ကွန်ကကြေညာခဲ့ပါတယ်ဒါပေမဲ့လည်းထိုင်းရော့ခ်ဆာချတ်ပါတီကတော့မင်းသမီးဥပောရနာဟာ1982ခုနှစ်ကတည်းကနိုင်ငံခြားသားနဲ့လက်ထပ်ခဲ့လို့တော်ဝင်မင်းသမီးအဆင့်ကနေပြီးတော့ဖယ်ဖြက်ခံထားရသူဖြစ်တာကြောင့်နိုင်ငံရေးမှာပါဝင်လှူရှာနိုင်တယ်လို့ပြောဆိုနေတာပါ